မေရိကန်ပြည်ထောင်စုရဲ့တရားရေးဌာနအကြီးအကဲအဖြစ်6နှစ်တာတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်ဘ ਹੁ အစိုးရရှေ့နေချုပ်အဲရစ်ဟိုလ်ဒါဟာယာရုကနှုတ်ထွက်သွားပြီဖြစ်ပါတယ်။6နှစ်တာတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်သူအခုလိုယာရုကအနားယူမဲ့တောင်းဆိုလွာကိုလက်ခံလိုက်ရတာဟာကျီနူးဘွယ်ဝမ်းနည်းဘွယ်ရာတွေနဲ့ရော့ရှက်နေတဲ့အခါသမယဖြစ်တယ်လို့သမ္မတဘရာကိုဘာမာကပြောပါတယ်။သူလုပ်နေတဲ့လုပ်ငန်းတွေကိုရပ်တန့်မှာမဟုတ်ဘဲဆက်လက်လှုပ်ဆောင်သွားမှာဖြစ်ပြီးအမေရိကန်ပြည်ထောင်စုစတင်တည်ထောင်စဉ်ကရှိခဲ့တဲ့စစ်ကူးနဲ့ဆန်နေပို့ပြီးတော့ပြင်ဖြစ်လာအောင်တိုင်းပြည်အတွက်ဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းသမ္မတဥဘာမနဲ့အတူအင်ဗျူရောမှာသူယာရုကနှုတ်ထွက်ကြောင်းပြောကြားစဉ်အဲရစ်ဟိုလ်ဒါကထည့်သွင်းပြောဆိုခဲ့ပါတယ်ယာရုကအနားယူပြီးရင်သူ့အနေနဲ့မလုပ်မယ်ဆိုတဲ့အစီအစဉ်ရုတ်တရက်မရှိသေးပါဘူး။ဒါပေမဲ့သူ့နေရာကိုအစားထိုးမဲ့သူရောက်မလာမချင်းလက်ရှိတာဝန်ကိုဆက်လက်ထမ်းဆောင်သွားမယ်လို့ဆိုပါရယ်။အဲရစ်ဟိုဒါဟာပထမဆုံးလူမဲအစိုးရရှေ့နေချုပ်ဖြစ်ပြီးသမ္မတဥဘာမာသမ္မတအဖြစ်စတင်တာဝန်ထမ်းဆောင်တဲ့2009ခုနှစ်ကစလို့ဒီယာရုကိုထမ်းဆောင်နေကြတာဖြစ်ပါရယ်။